အမေရိကန်ပြည်ထောင်စုပညာရေးဝန်ကြီးဌာနအနေနဲ့သူရဲ့ဝန်ထမ်း1300ကျော်ကိုအလောက်ကနေထုတ်ပယ်သွားမယ်လို့အင်္ဂါနေ့တုန်းကကြေညာခဲ့ပါတယ်။ဒါဟာဝန်ထမ်း4100လောက်ရှိတဲ့ပညာရေးဝန်ကြီးဌာနရဲ့ထက်ဝက်နီးပါးကိုလျှော့ချမယ်အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ်ပါတယ်။ပညာရေးဝန်ကြီးလင်ဒါမက်ကမန်ကိုစီးနိတ်အထက်လွှတ်တော်ကဝန်ကြီးအဖြစ်အတည်ပြုပြီးတဲ့နောက်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကလေးကဝန်ထမ်းတွေလျှော့ချမယ်ကြောင်းဌာနတွင်အတည်ပြုခဲ့ပါတယ်။ဒါပြင်ဝါရှင်တန်ဒီစီမှာရှိတဲ့ပညာရေးဝန်ကြီးဌာနရုံးချုပ်နဲ့ဒေသအသီးသီးမှာရှိတဲ့ရုံးတွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာပိတ်ထားမှာဖြစ်ပြီးတော့ကြာသာပတိနေ့ရုံးပြန်မဖွင့်ခင်အထိရုံးအတွင်းဝင်ရောက်ခွင့်မပြုတဲ့အကြောင်းမနေ့ကဝန်ထမ်းအားလုံးကိုအကြောင်းကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ပညာရေးဝန်ကြီးဌာနကိုဖျက်သိမ်းပြီးတည်နယ်အစိုးရတွေကပဲပညာရေးကိုတာဝန်ယူတဲ့စနစ်ကိုလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်။လက်ရှိပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကတော့ကျောင်းတွေကိုဗဟုအစိုးရအနေနဲ့ထောက်ပံ့တာကျောင်းသားချင်းတွေနဲ့ Pell Grant ပညာတော်သင်စုကိစ္စတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။ဝန်ထမ်းအရေးအတွက်လျှော့ချတာပြင်း New York, Boston, Chicago နဲ့ Cleveland မြို့ကပြည်ထောင်စုအစိုးရပညာရေးဝန်ကြီးဌာနကငှားရမ်းထားတဲ့အဆောက်အုံတွေကိုလည်းရပ်ဆိုင်းလိုက်ပါတယ်။ Tamara Trent အစိုးရအနေနဲ့အစိုးရဌာနအသီးသီးကဝန်ထမ်းတွေကိုတဖြည်းဖြည်းလျှော့ချနေပြီးတော့စုကြေးငွေပေးပြီးတော့အနားယူစီတာတွေအတိတ်ခန့်စောင့်ကြည့်ဝန်ထမ်းတွေကိုပါထုတ်ပေးတာတွေကိုကနဦးလှုပ်ဆောင်နေပါတယ်။ပညာရေးဝန်ကြီးဌာနပြင်စင်မှုရဟောင်းဌာနပင်စင်နဲ့မတန်ဆွမ်းသူများလူမှုဖူလုံရေးဌာန SSA အစိုးရဌာနတွေကထောင်နဲ့ချီတဲ့ဝန်ထမ်းတွေကိုလည်းဆက်လက်လျှော့ချသွားနိုင်မယ်ရှိနေပါတယ်။